ယခုချိန်ကမှစပြီးတရားနာကြကြရမှာဖြစ်ပါတယ်ဒီနေ့1365ခုနှစ်တပေါင်းလာပြီးကျော်ဆယ်ရက်နေ့တာချီလေးမြို့မဂ္ဂဝိပဿနာဖွဲ့ခွဲမှတ်348ရက်တရားဌာနဖြစ်တယ်ဤရိတ်ဓမ္မယုံကြည်မှာအကျင့်ပါပြုလုပ်အပ်သောဆရာကြီးမြတ်မဂ္ဂဝိပဿနာဆရာတရားစခန်းဝဲကြီးမှာကနေ့ပရမသုံးနေ့ညာပိုင်းကျေးဇူးပြုရမယ့်သစ္စာလေးပါအလုတ်ပိတရားများဒီနေ့ကျေးဇူးပြုပေးမှာဖြစ်ပါတယ်တရားစခန်းဝင်ရောက်အားထုတ်ကြတဲ့ယောဂီများနဲ့တကွာပြင်ပမှလာရောက်တရားနာယူကြတဲ့သတော်စင်ပုဂ္ဂိုလ်များအတွေ့ခွန်ကြီးများမြတ်စွာဘုရားသခင်ကတော်မြတ်ကြီးဟောကြားတော်မူတဲ့ဓမ္မဒေသနာများမှသစ္စာတရားလုံပိတရားများခဏိဟောပြီးမှဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကာလတုန်းကတာဝတိပြေမွန်စေတဝန်ကျောင်းတော်မှာဘုရားရှင်ကတော်မြတ်ကြီးသရေသောနေတော်မူတဲ့အခါတာဝတိမြို့ထဲကနေပြီးတော့စေတဝန်ကျောင်းတော်ကြီးသို့သွားရောက်ပြီးတော့တရားနာကြတဲ့ပရိသတ်များဘုရားရှင်ကတော်မြတ်ကြီးရဲ့သစ္စာတရားများနာကြားလိုက်ရတဲ့အခါမှာမိမိတို့ကိုယ်တိုင်သစ္စာတရားများကိုမြေဝါထင်ထင်သိမြင်ပြီးတော့သောတာပတ္တိမဉ္ဇဏသဂရဂามိမဉ္ဇဏအနာဂามိမဉ္ဇဏရာထမဉ္ဇဏများရရှိသွားကြသလိုအခုအားလုံးသောဓာချီလေးမြို့မှလာရောက်တရားနာယူကြတဲ့ပရိသတ်အပေါင်းတော်ကောင်းတော်တွေသည်လည်းပဲတောင်ထိမြို့တဲကနေစေတဝန်ကျောင်းတော်သို့လာရောက်ပြီးတရားနာယူကြတဲ့တရားဓမ္မအပေါင်းတော်ကောင်းတော်ကဲ့သို့ပင်လျင်သစ္စာတရားများနာနိုင်ကြပါစေသစ္စာတရားများနာကြပြီးတော့မိမိတို့ရဲ့ခန္ဓာရှိဖြစ်ပျက်ကိုညာအသိမဲ့နဲ့ရှုမြင်သုံးသပ်ပြီးတော့သစ္စာတရားများသိမြင်နိုင်ကြပါစေ။ဒေဒီဝိသကိသာကိလေသာတရားများပယ်သပြီးတော့သောတာပတ္တိမဉ္ဇဉ်ရနိုင်ကြပါစေ။ချောတဲ့ဒသိဉ္ဇဉ်ရသက္ကရာဂามိမဉ္ဇဉ်ရနိုင်ကြပါစေ။ကာမရာဂဗျာပါဒကိလေသာတရားများကိုပယ်သပြီးတော့အနာဂามိမဉ္ဇဉ်များရနိုင်ကြပါစေ။ထိုတဲ့တဆင့်တည်းရကိလေသာအာလုံးချုပ်ငင်းပြီးတော့အရဟတမဉ္ဇဉ်များရနိုင်ကြပါစေလို့ခေါင်းကြီးများအနေနဲ့ပဏာမပြုသောအားဖြင့်ဆုတောင်းမြတ်တာပို့သလိုက်ပါတယ်အဲဒီတော့ခင်ဗျာခေါင်းကြီးများကျေးဇူးပြုပေးရမယ်သစ္စာတရားလို့ပိတရားများနဲ့ပတ်သက်ပြီးတော့ခေါင်းကြီးတို့စဉ်းစားကြည့်ပါလေတရားစကားဝင်ရောက်အားထုတ်ကြတဲ့ယောဂီသတော်စင်ပုဂ္ဂိုလ်များအနေနဲ့အများဆုံးတွေးရတတ်တဲ့အခက်အခဲဟာတရားရှုမှတ်တဲ့နေရာမှာဘယ်လိုရှုမှတ်ရမှမသိဘူးဆိုတဲ့အခက်အခဲဒါဘုန်းကြီးတို့တွေးရအခုဒီနေရာမှာရောက်နေကြတဲ့အားလုံးသောယောဂီပေါ်တော်ကောင်းတော်တွေဒီလည်းပဲအဲ့ဒီအခက်အခဲရှိကြနိုင်မယ်လို့ဘုန်းကြီးတို့ထင်ပါတယ်ဒါကြောင့်မလို့ဒီအခက်အခဲကိုဖြေရှင်းနိုင်ဖို့ရန်ဆိုပြီးတော့တဏှိညာသစ္စာ၄ပါးအလုံးပိတရားများဟောပြီးတော့မှဖြစ်ပါတယ်ဒီလိုမြတ်စွာဘုရားသခင်ကတော်မြတ်ကြီးကကိုယ်တိုင်မင်းကုန်းတော်များထောင်းတော့လိုက်ပါတယ်ကတ္တမောဇ္ဇဘိက္ခဝေအသင်္ကတဂามိမကောဘိက္ခဝေယဟန်တို့အသင်္ကတဂามိမကောသင်္ခတတရားတို့ရဲ့ဂျုံဉာဏ်ဖြစ်တဲ့အာသင်္ခတတိဟုသောနိဗ္ဗာန်ဓာတ်တို့ရရှိဖို့ရန်ကတ္တမောနိနာကောင်းတရားပဲသို့သောတရားများဖြစ်ပါလိမ့်မလဲဘုရားရှင်ကတော်မြတ်ကြီးကယဟန်တော်ရှင်မြတ်တွေကိုမေးလိုက်သင်္ခတတရားတို့ရဲ့ဂျုံဉာဏ်ဖြစ်တဲ့အာသင်္ခတမြတ်နိဗ္ဗာန်တို့ဧကံမောချရောက်ရှိနိုင်ဖို့ရန်နိလကောင်းကဘယ်လိုနိလများဖြစ်ပါလိမ့်မလဲလို့မြတ်စွာဘုရားကအမိန့်တော်ရှိလိုက်အဲဒီလိုအမိန့်တော်ရှိလိုက်တဲ့အခါမှာယန္တော်ရှင်မြတ်များက ဒီလိုမေခွန်းရဲ့အဖြစ်များသည်ဘုရားရှင်ကရောမြတ်ကြီးတို့ရဲ့အရာဌာနသာဖြစ်ပြီးအတွက်ဘုရားရှင်ကရောမြတ်ကြီးကိုယ်တိုင်ဖြေမှဒီမေခွန်းရဲ့အဖြစ်ဟာမှန်ကန်တဲ့အဖြစ်ဖြစ်မှာပဲဆိုပြီးယဟန်တော်ရှင်မြတ်များကဘာမှပြန်မဖြေဘဲနဲ့တုံ့နှိပ်ပါဝင်စိတ်စိတ်နေလိုက်ကြပါအဲ့ဒီအခါမှာမြတ်စွာဘုရားတခေကရောမြတ်ကြီးကကိုယ်တိုင်မဲ့ပြန်ပြေးလိုက်တယ်။ဝိပဿနာအယံဟောသတိအာတကဒဂါမိမကောရှင်းသားတော်သင်္ခဏတရားတို့ရဲ့ချုပ်ငြိရာဖြစ်တဲ့အသင်္ခဏတအမြင်ိဘာဏတတ်သို့ရောက်ရှိဖို့ရန်ကြည်ချံကြိုးကိုအားထုတ်ရမယ်လီလာကောင်းသည်ဝိပဿနာတရားပါပဲလို့မြတ်စွာဘုရားကကိုယ်တိုင်မဲ့ပြန်ပြီးတော့ဖြေးလိုက်ပါတယ်ဒီတော့ဘုန်းကြီးတို့တရားတော်မှာဒီအသင်္ကတတနိဗ္ဗာန်တတ်သို့ရရှိဖို့ရန်အတွက်အလွန်ကောင်းမြတ်တဲ့နိလန်းသည်တခြားနိလန်းလားဝိပဿနာနိလန်းလ
ား
ဝိပဿနာနိလန်းပါပဲဝိပဿနာတရားမပါပဲတဲ့ဒါနကုသိုလ်သီလကုသိုလ်သမထကုသိုလ်အဲ့ဒီကုသိုလ်များလောက်သာပြည့်လို့ပြီးတော့ဝိပဿနာအလောက်ကိုမျက်ကိုပြူထားကြမယ်ဆိုရင်နိဗ္ဗာန်ရဲ့အကြောင်းအထောက်အပံ့တော့ဖြစ်ပါတယ်။ဒါပေမဲ့နိဗ္ဗာန်ကိုတည့်ရရောက်စေနိုင်ပါ့မရောက်စေနိုင်ပါဘူး။နိဗ္ဗာန်ရဲ့အကြောင်းအထောက်အပံ့တော့မဖြစ်ဘူးလားဖြစ
်
ဒါနကုသိုလ်ကလည်းနိဗ္ဗာန်ရဲ့အကြောင်းထောက်ပံ့ဖြစ်သီလကုသိုလ်လည်းနိဗ္ဗာန်ရဲ့အကြောင်းထောက်ပံ့ဖြစ်ပါတယ်သမထကုသိုလ်ကလည်းနိဗ္ဗာန်ရဲ့အကြောင်းထောက်ပံ့ဖြစ်ပါတယ်။တိုင်းရရောက်စေနိုင်တာကတော့ဘယ်အလောက်ကမှရောက်စေနိုင်တော့ဝိပဿနာအလောက်ကမှနိဗ္ဗာန်ကိုတိုင်းရပို့ပေးနိုင်တဲ့အလောက်လို့ဒီလိုမှတ်လိုက်ပါဒီလိုဆိုရင်နိဗ္ဗာန်ချမ်းသာမြန်မြန်ရလို့တဲ့ပုဂ္ဂိုလ်များသည်ဒါနကုသိုလ်ပြုလို့ရင်လည်းပဲဒါနကုသိုလ်ရဲ့နောက်မှာတခြားလိုက်ရမှာလားဝိပဿနာလိုက်ရမှာလ
ား
သီလကုသိုလ်ပြုလို့ရင်လည်းသီလကုသိုလ်ရဲ့နောက်မှာတခြားလိုက်ရမှာလားဝိပဿနာလိုက်ရမှာလားသမထကုသိုလ်ပြုပြန်တော့လည်းပဲသမထကုသိုလ်ရဲ့နောက်မှာဝိပဿနာလိုက်ရမှာပဲနော်ဝိပဿနာနဲ့ကင်းပြီးတော့နိဗ္ဗာန်ချမ်းသာမြန်မြန်ရဖို့နည်းလမ်းများရှိပါရဲ့အဲ့ဒါကြောင့်မလို့နိဗ္ဗာန်ချမ်းသာရလို့တဲ့ယောဂီပုဂ္ဂိုလ်များသည်ဒါနပဲပြုပြုသီလပဲစောင့်တည်စောင့်တည်သမထဘာဝနာကုသိုလ်တရားတွေကိုပဲကြိုးစားကြိုးစားသူတို့ရဲ့နောက်ကဘာကုသိုလ်လဲရမှာတော့ဝိပဿနာကုသိုလ်လဲရမယ်ဒီလိုမဟုတ်လားမှန်ပါပါဗျာအဲဒီတော့ဝိပဿနာကုသိုလ်လဲရမယ်ဆိုတော့တတိတော်ရဲ့ဝိပဿနာအလို့ကိုလုံးချင်ပါတယ်ဝိပဿနာအလို့ကိုဘယ်လိုနည်းနဲ့လုံးရပါမလဲလို့တရားတော်မတွေနေတဲ့မင်းစရာမေခွန်းလေးများမရှိဘူးလားရှိ
ရှိပါရဲ့
ဗျာဝိပဿနာလို့လောဘရတပိတော်တို့ကြိုးစားကြင်ကြပါတယ်စိတ်ထဲမှာလည်းပါပါတယ်ဒါပေမဲ့ဝိပဿနာလို့ကိုတပိတော်တို့မလုံးတတ်သေးပါဘူးဝိပဿနာလောဘရန်အတွက်ဘယ်လိုနည်းနဲ့တပိတော်တို့ကျင့်သုံးရပါမလဲလို့ဘုန်းကြီးတော်ဒကာတော်မတွေကဒီလိုမေခွန်းလေးတွေမေးဖို့ရှိပါတယ်အဲဒီတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကဝိပဿနာအလုံးအားထုတ်ကြမဲ့ယောဂီပုဂ္ဂိုလ်များအတွေ့တနည်းအားဖြင့်ပြောမယ်ဆိုရင်မဲ့ဖို့နိဗ္ဗာန်ရရှိဖို့ရန်အတွေ့အကြောင်းတရားနှစ်ပါးဟောပြထားတာရှိပါတယ်အဲဒီအကြောင်းတရားနှစ်ပါးကိုပဲဖေတ္တကောပရိသမဂါရာကလေးနဲ့သိကုန်းထားဒုဝေဟိတုဝေပစ္စယသာဝကသသမ္မာဒိဋ္ဌိယဥပါဒါယပရာဒောဇာကောသောတိသာနုတ္တိဣဇတိသသမ္မာမနတိကာရောနိဗ္ဗာန်ရောက်ကြောင်းတရားအလုံးအထောက်ဖို့ရန်အတွက်လုံရမဲ့လုံငန်းစဉ်2မျိုးရှိဘယ်နှမျိုးရှိတော့နိဗ္ဗာန်ရောက်ကြောင်းတရားအလုံးအထောက်ဖို့ရန်အတွက်တနည်းအားဖြင့်ပြောရင်ဝိပဿနာအလုံးအထောက်ဖို့ရန်အတွက်လုံရမဲ့လုံငန်းစဉ်ဘယ်နှမျိုးရှိတော့2မျိုးရှိတယ်တဝေဟေတုတဝေပစ္စယသဝကတသမ္မာဒိဋ္ဌိယဥပါဒါယတဝေဟေတုတဝေပစ္စယအကြောင်းတရားနှစ်ပါးရှိပါလေတဲ့ အဲ့ဒီအကြောင်းတရားနှစ်ပါးကဘာတွေလဲဆိုရင်ပရာဒေါသဂောသောသစ္စာနုတန်တိနံပါတ်၁ကသစ္စာတရားနာကြပြရမယ်ပါလို့ပြရမှာတော့သစ္စာတရားနာကြပြရရိုးရိုးတရားလားသစ္စာတရားလ
ား
သစ္စာတရားပါဗျာသစ္စာတရားဆိုတာကသစ္စာဆိုင်တဲ့တရားလို့ဒီလိုဆိုလိုပါတယ်နော်သစ္စာတရားဆိုတာဘာတရားတော့
သစ
္စာဆိုင်တဲ့တရားသစ္စာဆိုင်တဲ့တရားဆိုတော့သစ္စာကဘယ်နှပါးရှိတော့ဘာသစ္စာတွေပါလိဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာဘယ်နှပါးလဲအဲ့ဒီသစ္စာ၄ပါးဆိုက်ရောက်အောင်ဟောထားတဲ့တရားကိုသစ္စာဆိုက်တဲ့တရားလို့ဒီလိုခေါ်တယ်။အဲ့ဒီတော့ဒုက္ခသစ္စာနဲ့ပတ်သက်လို့လည်းပဲသိသိသိလိုက်တာဟောပြရ။သမုဒယသစ္စာနဲ့ပတ်သက်လို့လည်းပဲသိသိသိလိုက်တာဟောပြရ။និရောဓသစ္စာ၊မဂ္ဂသစ္စာ။အဲ့ဒီသစ္စာတွေနဲ့ပတ်သက်လို့လည်းပဲသိသိသိလိုက်တာဟောပြရမယ်။အဲ့ဒီသစ္စာတရားနဲ့ပတ်သက်တဲ့ဟောကြားတဲ့တရားကိုဒကာရမတွေကနာကြားပြရမယ်။သစ္စာမဆိုင်တဲ့တရား၊သစ္စာမပါတဲ့တရားဒီနေရာမှာနာကြားခြင်းကိုမဆိုလိုပါဘူး။နော်။ဘယ်တရားကိုနာကြားရမယ်လို့ဆိုလိုပါလဲ။သစ္စာဆိုင်တဲ့တရားဒုက္ခသစ္စာသဘော၊သမုဒယသစ္စာရဲ့သဘောနိရောဓသစ္စာရဲ့သဘောမဂ္ဂသစ္စာရဲ့သဘောအဲ့ဒီသစ္စာ၄ပါးရဲ့သဘောကိုပြပြပြင်းပြင်းနားလည်အောင်ဟောပြတဲ့တရားမျိုးကိုဒကာရမတွေကမလုပ်ပြရမလဲနားကြပြရမယ်တဏ္ဍပတိအစဉ်နော်နောက်တစ်ခါဓမ္မတိအစဉ်ကဣဇာတိသသမ္မာမနတိကာရောသစ္စာတရားများနားကြပြီးသွားတဲ့အခါကျတော့အဲ့ဒီသစ္စာတရားဆိုတာကဘာလဲလို့မေးရင်အမှန်တရားအမှန်တရားဘယ်နဲ့ချက်လဲမေးရင်လေးချက်အဲ့ဒီလေးချက်သောအမှန်တရားတွေထဲမှာမိမိရဲ့ခန္ဓာနဲ့စံနေတဲ့အမှန်တရားကနှစ်ချက်မိမိရဲ့ခန္ဓာမှလွတ်မြောက်သွားတဲ့အမှန်တရားကနှစ်ချက်ဒီလိုမလားမှန်ပါပ
ါ
ခန္ဓာနဲ့စံနေတဲ့အမှန်တရားကဘယ်နှချက်တော့
မှန်ပါပါ
ခန္ဓာမှလွတ်မြောက်သွားတဲ့အမှန်တရားကနှစ်ချက်ရှိမိမိရဲ့ခန္ဓာနဲ့စံ့နေတဲ့အမှန်တရားနှစ်ချက်ကဘယ်လိုတွေလဲလို့မေးရင်သမုဒိယသစ္စာနဲ့ဒုက္ခသစ္စာဘာသစ္စာတွေပါလဲမိမိရဲ့ခန္ဓာမှလွန်မြောက်သွားတဲ့သစ္စာကနှစ်ချက်ဘာသစ္စာတွေတော့နိရောဓသစ္စာနဲ့မဂ္ဂသစ္စာဒီလိုမလားခန္ဓာနဲ့စံ့နေတဲ့သစ္စာတရားကသမုဒိယသစ္စာနဲ့ဒုက္ခသစ္စာမိမိရဲ့ခန္ဓာမှလွန်မြောက်သွားတဲ့သစ္စာကနိရောဓသစ္စာနဲ့မဂ္ဂသစ္စာအဲဒီလိုရှိပါတယ်။အဲဒီလိုရှိတဲ့အခါကျတော့သစ္စာတရားကိုပရမနာကြားထားရမယ်။ဒီလိုနာကြားပြီးသွားကြပြီဆိုရင်ဣဇာတိသမိမိရဲ့သန္တာမှယောနီသောသိလျော်သောအဖြစ်မနတိကတော့စဉ္ညာနှလုံးသွင်းပေးရမယ်။အဲဒီတော့မိမိရဲ့ခန္ဓာကိုပြန်ပြီးတော့ဉာဏ်နဲ့ရှုမှတ်သုံးသပ်ပေးရမယ်။ဒီလိုရှိမှသောတာပင်လိုက်တဲ့အခါကျတော့ရှုကံသစ္စာဆိုတာကခန္ဓာနဲ့စပ်တဲ့သစ္စာကိုရှုကံသစ္စာလို့ခေါ်တယ်။အဲဒီရှုကံသစ္စာဆိုတဲ့နေရာမှာလည်းပဲခန္ဓာနဲ့စပ်တဲ့သစ္စာကနှစ်ချက်ရှိပါတယ်။သမုဒယသစ္စာနဲ့ဒုက္ခသစ္စာ။အဲဒီနှစ်ချက်ရှိတဲ့အထက်မှာဒီနေရာမှာကြည့်ရမယ့်သစ္စာကဒုက္ခသစ္စာ။ဘာသစ္စာပါလဲ
။
ခန္ဓာနဲ့စပ်တဲ့သစ္စာကနှစ်ချက်အဲ့ဒီနှစ်ချက်ထဲမှာမိမိရဲ့ဉာဏ်နဲ့ကြည့်ရမယ့်သစ္စာကတစ်ချက်အဲ့ဒီတစ်ချက်ကဘာသစ္စာလဲဒုက္ခသစ္စာဟုတ်တယ်မလားအဲ့ဒီတော့ပါဠိတော်တွေမှာလည်းပဲဒုက္ခသစ္စာနဲ့ပတ်သက်လို့ဒုက္ခသစ္စာကိုခရီးရှင်ကရမကြီးကိုတ္တဓမ္မစကဘောဓနာသုံးတန်မှာပရိညာကိစ္စပရိညာတ္တကိစ္စလို့ဒီလိုသုံးတာပညာတပံပိုင်းခြား၍သိရမယ်ဒုက္ခဒုက္ခဆိုတဲ့သစ္စာတရားကိုပညာတပံပိုင်းခြား၍သိရမယ်သစ္စာ၄ချက်ရှိပြီရှင်냐တော့လည်းပဲမိမိရဲ့ဉာဏ်နဲ့ပိုင်းခြားပြီးတော့သိရမယ်သစ္စာက ဘာသစ္စာတော့ဒုက္ခသစ္စာသမုဒိယသစ္စာကြတော့ဘာလို့ရမလဲလို့မေးရင်သမုဒိယသစ္စာဘာတပံသမုဒိယသစ္စာသမုဒိယဆိုတဲ့သစ္စာတရားကိုသမုဒိယသမုဒိယဆိုတဲ့တရားကိုဘာတပံပြန်ရမယ်ဟုတ်တယ်မဟုတ်လားအဲဒီတော့သမုဒိယသစ္စာဒီမိမိတို့ရဲ့ခန္ဓာနဲ့စပ်နေတာတော့မှန်တယ်။ဒါပေမဲ့သူကပိုင်းခြားသိရမှာလားပြန်ရမှာလားပြန်ရ
မှာ
ပါဗျာ။ဒီတော့ပိုင်းခြားပြီးတော့သိရမယ့်သစ္စာက
ဒု
က္ခသစ္စာပြန်ရမယ့်သစ္စာကသ
မုဒိယသစ္စာ
ပိုင်းခြားပြီးတော့သိရမယ့်သစ္စာက
ဒုက
္ခသစ္စာပြန်ရမယ့်သစ္စာက
သမ
ုဒိယသစ္စာဒီလိုမလားနာရကនិរោធသစ္စာနဲ့မေဃသစ္စာကြတော့ဘလို့ဟောထားတယ်လဲလို့မေးရင်និរោធံသိစိတ်ကံတပံនិរោធនិរោធသစ္စာကိုသိစိတ်ကံတပံမျက်မှောက်ပြုရမယ်။ဘာနဲ့မျက်မှောက်ပြုရမှာလဲပြီးတော့ဉာဏ်နဲ့မျက်မှောက်ပြုရ။ဘာနဲ့မျက်မှောက်ပြုရမှာတော့မိမိတို့ရဲ့သဏ္ဍာန်မှာပေါ်လာတဲ့ဉာဏ်လေးနဲ့မျက်မှောက်ပြုရမယ်။အာယုံပြုပေးရအဲ့တော့မြတ်မပြရမယ့်သစ္စာကဗာသစ္စာပါလေ
န
ိရောဓသစ္စာနာရကနံပါတ်၄ဖြစ်တဲ့သစ္စာကမဂ္ဂသစ္စာအဲ့ဒီမဂ္ဂသစ္စာကိုဘာလို့ပြရမှာလဲလို့ပြီးတော့မဂ္ဂမဂ္ဂသစ္စာပါဝိတ္တံမဂ္ဂသစ္စာမဂ္ဂသစ္စာဆိုတဲ့တရားကိုပါဝိတ္တံပွားများပြရမယ်ဟုတ်တယ်မလားမဂ္ဂမဂ္ဂသစ္စာတရားကိုပါဝိတ္တံသမ္မာတ္တမိမိတို့ရဲ့သန္တာမှာဖြစ်အောင်ကြိုးစားပေးရမယ်။အဲဒါမေဃသစ္စာကသမ္မာထထပွားများပေးရမယ်သစ္စာ။နိရောဓသစ္စာကမျက်မှောက်ပြုရမယ်သစ္စာ။မေဃသစ္စာကသမ္မာထထ
ပ
ွားများပေးရမယ်သစ္စာ။နောက်တကခုနပရမသုံးပြောခဲ့တဲ့နှစ်ပါးထဲမှာဒုက္ခသစ္စာကသိရမယ်သစ္စာ။ပိုင်းခြားပြီးတော့
သ
ိရမယ်သစ္စာ။သမုဒိယသစ္စာက
သိ
ရမယ့်သစ္စာအဲဒီတော့သစ္စာလေးပါးကိုသိအောင်ကြိုးစားရမယ်သစ္စာလေးပါးကိုသိအောင်ကြိုးစားရမယ်လို့ပြောပြီးပြောကြားကြတော့လည်းပဲတကယ်တော့သိရမယ့်သစ္စာကဘာသစ္စာတော့ဒုက္ခသစ္စာဒီလိုမလားအဲဒီဒုက္ခသစ္စာကိုသာသိအောင်လို့သိအောင်ကြိုးစားလိုက်ပါတဲ့ဒုက္ခသစ္စာကိုသာသိအောင်ကြိုးစားလို့ဒုက္ခသစ္စာကိုပိုင်ပိုင်ခြားခြားအမှန်တရားကိုသိလိုက်မယ်ဆိုရင်ကျန်တဲ့သစ္စာ၃ချက်ကိုလည်းပဲအလုံးအလျောက်မသိရဘူးလားသိရအလုံးအလျောက်သိရပါတယ်ဆိုကြပါစို့လောကဥပမာအားဖြင့်မိကလေးထောင်းလိုက်တယ်မိကြီးကလေးချင်းလိုက်တာနဲ့တပြိုင်နက်လျောက်ကလေးမထွက်ဘူးလားထွက်သွားလားအလျောက်ကလေးထွက်တော့အမှောင်ပြောက်တာပေါ့နော်မိရောက်ကလေးထွက်လိုက်တာနဲ့အမှောင်မပြောက်ဘူးလားပြောက်သွားလားမိမိကကြိုးစားလိုက်တာကမိထွက်ဖို့ကြိုးစားလိုက်မိမိကကြိုးစားလိုက်တာကမိထွက်ဖို့ကြိုးစားလိုက်မိမိလုံနေတဲ့လောကလည်းတခြားထွက်ဖို့လားမိထွက်ဖို့လားမိမိလုံနေတဲ့လောကလည်းမိထွက်ဖို့လုံဒါပေမဲ့မိရောက်ရင်တောက်လာတာနဲ့ဒီပြိုင်ညာအလုံးအနှယောက်အမှောင်မပြောက်ဘူးလားပြောက
်
အလုံးအနှယောက်အမှောင်နေပြောက်သွားတယ်အမှောင်ပြောက်သွားတယ်အနှင်းရောက်လာတယ်အဲ့ဒီအချိန်ခါကလေးမှာပဲအခန်းထဲမှာရှိနေတဲ့ပြင်စည်းကလေးတွေမိမိရဲ့မျက်စိနဲ့တန်းပြီးတော့မမြင်လိုက်ရဘူးလားမြင်လိုက်ရမိမိနဲ့မျက်စိနဲ့တန်းပြီးတော့မြင်လိုက်ရတယ်။တရားလောက်နေရတာလားအလုံးလိုဖြစ်လာတာလ
ား
အလုံးလိုဖြစ်လာတာဒီလိုမလ
ား
အလင်းရောင်လေးချင်းမီကလေးထွန်းလိုက်တာနဲ့ဒီပြိုင်နဲ့အလင်းရောင်ကလေးနဲ့ပေါ်လာအမောင်ကလေးနဲ့ကြောက်သွားတယ်အခန်းထဲမှာရှိနေတဲ့ပြည့်စည်ပရိဘောဂလေးတွေကိုလည်းပဲမြေဝါထိန်တယ်မတွေ့ရဘူးလားတွေ့ရလ
ား
တွေ့ရတယ်အဲဒီလိုဖြစ်တာနဲ့ဒီပြိုင်နဲ့မိထွက်ခြင်းဆိုတဲ့အလုပ်ကိုလည်းပဲအလုံးလို့ပြုလုပ်ပြီးသားမဖြစ်ဘူးလားဖြစ်သွားလား
ဖြစ်ပါပါဘုရား
မိထွက်ခြင်းဆိုတဲ့အလုပ်ကိုလုပ်တယ်မိထွက်ခြင်းဆိုတဲ့အလုပ်ကိုလုပ်တဲ့အတွက်မိရောက်ကလေးဖြစ်ပေါ်လာမိရောက်ကလေးဖြစ်ပေါ်လာတာနဲ့ဒီပြိုင်နဲ့အော်မိရောက်ကလေးဖြစ်အောင်မိချုံချင်းဆိုတဲ့အလုပ်ကိုလုံးလိုက်တာလုံးလိုက်လို့ဒီမိရောက်ကလေးဖြစ်ပေါ်လာတယ်လို့အလုံးလုံးမသိရဘူးလားသိရမိထွက်တဲ့အလုပ်ကိုလုံးတယ်အဲဒီလိုလုပ်ကိုလုံးတဲ့အတွက်မိရောက်ကလေးတောက်လာတယ်မိရောက်ကလေးတောက်လာတော့အမောင်ကလေးပြောက်သွားတယ်အမောင်ကလေးပြောက်သွားတဲ့အခါမှာခန္ဓာမှာရှိနေတဲ့ပစ္စည်းကလေးတွေအကုန်လုံးမြေခွေ့ရသွားတယ်ဟုတ်တယ်မလား
လုံငန်းလုံးလိုက်တာက၄မျိုးလုံးလား၁မျိုးတည်းလားအကျောတရားမကဘယ်နှမျိုးရှိသွားတော့လေးမျိုးရှိသွားအဲဒီလိုပဲမိမိတို့ရဲ့သတ္တမလည်းပဲမိမိတို့ရဲ့သတ္တမရှိနေတဲ့ဒုက္ခသစ္စာကိုသိအောင်ကြိုးစားလိုက်တယ်ဒုက္ခသစ္စာဆိုတာကတခြားသစ္စာလားသိရမယ့်သစ္စာလ
ား
သိရမယ့်သစ္စာဒါဒီသိရမယ့်သစ္စာကိုသိအောင်ကြိုးစားလိုက်တယ်ဒီလိုမလားသိအောင်ကြိုးစားလိုက်တော့ဒုက္ခသစ္စာတွေသိသွားပြီဆိုရင်သမုဒိယသစ္စာကိလေသာတရားအလုံးလုံးမသေးဘူးလားသေသွားလားအလုံးလုံးပယ်ပြီးသားမဖြစ်ဘူးလားဖြစ်သွားလားသေသားပယ်နေရတာလားအလုံးလုံးသေသွားတာလားဘုန်းတော်တရားဓမ္မတွေလုံးတဲ့လောကသစ္စာသမုဒိယသစ္စာပယ်တဲ့အလုံးလားဒုက္ခသစ္စာသိတဲ့အလုံးလ
ား
ဒုက္ခသစ္စာသိတဲ့အလုံးကိုကြိုးစားပြီးနေတယ်နော်ဒုက္ခသစ္စာသိလိုက်တာနဲ့ဒီပိုင်းနဲ့သမုဒိယသစ္စာအလုံးလုံးသိတယ်သမုဒိယသစ္စာသိတာနဲ့တပြိုင်နဲ့ဒုက္ခကသိဉာဏ်ဖြစ်တဲ့အသင်္ကတတ္တနိဗ္ဗာန်တက်ကိုအလိုလိုမျက်မှောက်ပြုပြီးသားဖြစ်သွားတယ်။မဖြစ်ဘူးလားဖြစ်သွား။သိကြလောက်နေရတာလားတပြိုင်နဲ့ဖြစ်သွားတာလ
ား
။ဒီမိမိတို့ရဲ့တဏ္ဍာမှာဒုက္ခသစ္စာပိုက်ချသိလိုက်ပြီဆိုတာနဲ့တပြိုင်နဲ့မေကသစ္စာကိုလည်းပဲပွားပြီးပြီလို့အတိတ်ကမရောက်ဘူးလားရောက်သွားလား
။
မေကသစ္စာမပွားရသေးပဲနဲ့ဒုက္ခသစ္စာသိပါ
ဒ
ီကသစ္စာပွားပြီးလို့သာလည်းရေဒုက္ခသစ္စာသိခွင့်ရတယ်ဒုက္ခသစ္စာသိလိုက်တာနဲ့တပြိုင်နဲ့မေဃသစ္စာကိုလည်းငါပွားပြီးပြီမသိလိုက်ရဘူးလားသိလိုက်ရလား အဲဒီတော့ဒုက္ခသစ္စာကိုသာသိအောင်လုပ်ကြပါတဲ့နော်ဒုက္ခသစ္စာသိတာနဲ့တပြိုင်နဲ့သစ္စာ၄ချက်ကိုလည်းပဲတပြိုင်နဲ့သောကာလမှာအလုံးလို့သိပြီးသားဖြစ်သွားပါတယ်အဲဒါကြောင့်ဘုန်းတော်တရားတော်များရဲ့သစ္စာ၄ပါးရှိတဲ့အထက်မှာတကယ်တည်းအောင်လို့ရမယ့်သစ္စာကဗာသစ္စာတော့ဒုက္ခသစ္စာအဲဒီဒုက္ခသစ္စာဒီတခြားမှာရှိတာလားမိမိခန္ဓာမှာရှိတာလ
ား
ခန္ဓာကဘယ်နှပါကဲရေးတွဲကြည့်လိုက်ကြပါဦးရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာဘယ်နှပါပါလဲသောတာနည်းနဲ့ပဋိစ္စသမုပ္ပါဒိနဲ့ပြောလိုက်တဲ့အခါကျတော့စဝိုင်းဒုတိယအကွက်မှာတွေ့ပါလိမ့်မယ်။ဘယ်လိုတွေတော့ဝိညာဉ်နာယောသာလာယရဏသာသာဝေဒနာဘယ်နှပါတော့သာသာပါဗျာ။ဒါကပဋိစ္စသမုပ္ပါဒေသနာနည်းနဲ့ပြောလိုက်တာနော
်။
သာသာပါဗျာ။သက္ကနာတော်ကပရမသောရည်တွက်တဲ့ဤကအဘိဓမ္မာဒေသနာနည်းပါဏိတဲ့တော့ဒီအဘိဓမ္မာဒေသနာနည်းကနာမည်တစ်မျိုးပရိစ္ဆသမုပ္ပါဒိကနာမည်တစ်မျိုးနာမည်တွေမျိုးမျိုးဖြစ်ပြီးပြင်ကြတော့လည်းပဲပွဲပြားခြားနားမှုရှိသလားမေးတော့မရှိပါဘူးတဲ့အတူတူပါပဲတဲ့နော်ဘယ်လိုနည်းနဲ့ကြိုသလဲမေးလို့ရှိပရိစ္ဆသမုပ္ပါဒ်ထဲမှာပါတဲ့နာမတ္တိတရားကဝိညာဉ်အဲဒီဝိညာဉ်တရားကဂိရမဏိနဲ့သုံးသွင်းကြည့်လိုက်မယ်ဆိုရင်ဝိညာဉ်စရာကစိတ်အရိစိတ်ကဗိဓမာနိနဲ့ခန္ဓာဖွဲ့ကြည့်လိုက်တော့ဝိညာဉ်နဲ့ခန္ဓာအခန္ဓာတော့အရိတော့ဝိညာဉ်သည်ဝိညာဉ်နဲ့ခန္ဓာနောက်တစ်ခါဝိညာဉ်ပြီးတော့ဗာတရားတွေတော့နာယုတ်တရားနာယုတ်တရားဆိုတဲ့နေရာမှာနာတရားရဲ့ယုတ်တရားရဲ့နာဆိုတဲ့တရားကစိတ်ရဲ့စိတ်တည်းဘယ်နှမျိုးရှိတော့အရိတော့နှမျိုးရှိပြီးရှင်းကြတော့လည်းပဲဒီနေရာမှာဝိညာဉ်တရားနဲ့စိတ်ကိုယူပြီးသားဖြစ်တဲ့အတွဲဟောနံဆိုတဲ့နေရာမှာစိတ်ကိုယူစရာမလိုတော့ဘူးတဲ့နော
်
စိတ်ကိုယူစရာမလိုတော့ရင်ဘယ်သူကသာယူရမှာတော့စိတ္တိတ်ကိုပဲယူရအဲဒီစိတ္တိတ်က52ပါးအဲဒီ52ပါးကိုခန္ဓာဖွဲ့လိုက်တော့ဝေဒနာခန္ဓာသိညာခန္ဓာသိခါတဲ့ခန္ဓာပေါင်းပါရှိဘယ်နှပါတော့သတ္တိတ်ကိုခန္ဓာဖွဲ့လိုက်တော့ဘယ်နှပါပါလိမ့
်။
ဘာခန္ဓာတွေတော့ဝေဒနာခန္ဓာ၊သိညာခန္ဓာ၊သင်္ခါရခန္ဓာဘယ်နှပါတော့ဝိညာဉ်ကဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာ။အေးအဲ့ဒီနာယောဆိုတဲ့နေရာမှာနာကဘာခန္ဓာတွေပါလိမ့
်
။ဝေဒနာခန္ဓာ
၊
သိညာခန္ဓာသင်္ခါရခန္ဓာဘယ်နှပါရှိပါပြီလဲအာလုံးပေါင်းလိုက်တော့
၄ပါးပါ
ဒီပါရှိတော့နောက်တစ်ခါယောဂဘာခန္ဓာဖွင့်ပါတော့ဘုပ္ပခန္ဓာဟုတ်တယ်မလားဘုပ္ပခန္ဓာထည့်ပြီးတော့ပေါင်းလိုက်တော့ဘယ်နှပါရှိသွားတော့ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာနာမ်တရားကဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာယုတ်တရားကရူပခန္ဓာအာလုံးပေါင်းလိုက်တော့ခန္ဓာဘယ်နှပါတော့ယောဂနေစပြီးတော့ရေတွက်ကြည့်ကြရအောင်ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဘယ်နှပါတော့ဒီဘက်ကိုကြည့်လိုက်တဲ့အခါကျတော့နာယောရဲ့ဒီဘက်မှာဘယ်လိုရှိတော့သာလာယရဏသာလာယရဏဆိုတာကသာဆိုတာက6အာယရဏဆိုတာကအာယတနာအာယတနာ6ပါးလို့ဒီလိုဆိုလိုပါတယ်သာလာယရဏဆိုတာကအာယတနာဘယ်နှပါတော့အာယတနာ6ပါးအဲ့ဒီအာယတနာ6ပါးကိုပါဠိလိုရေတွက်ကြည့်လိုက်မယ်ဆိုရင်သက္ခာယတနာသောတာယရဏကာနာယရဏသေဝယရဏကာယယရဏမနာယရဏဘယ်နှပါပါလဲအရာကိုမြန်မာလိုပြန်ကြည့်လိုက်တဲ့အခါကျတော့မြေစီနာနှခလျာကိုစိတ်ဘယ်နှပါတော့အဲဒီလို၆ပါးရှိတဲ့အထက်မှာမြေစီရဲ့နာရဲ့နှခရဲ့လျာရဲ့ကိုရဲ့အဲဒီ၅ပါးကိုတတ်တာဟုတ်တယ်မလားနောက်ဆုံးကဘယ်လိုပါလဲစေရှင်ဘင်္ဂဘကဘယ်လိုတွေတော့မြဲစီနာနှာခေါင်းလျာကိုနောက်ဆုံးတစ်ပါးကဘယ်လိုတော့စေပါဗျာနှစ်ပန်းခွဲထားတယ်နော်ပရမအပိုင်းကဘယ်နှပါးနောက်ပိုင်းကဘယ်နှပါးပရမ၅ပါးရေတွက်ကြည့်ပါဦ
း
နာဆောင်တစ်ပါးကဘယ်လိုပါလဲ
သ
ိပါပါဘုရားဟုတ်ပြီပရမအမိုင်း၅ပါးကယုတ်တရားကိုခေါ်ပါတယ်ပရမအမိုင်း၅ပါးကဗာတရားကိုခေါ်တော့အဲဒီတော့ယုတ်တရားဖြစ်တဲ့အတွက်ခန္ဓာအနေနဲ့ပြောရင်ရူပခန္ဓာဘာခန္ဓာပါလဲအဲဒီတော့မျက်စိကဘာခန္ဓာနားကလည်းဘာခန္ဓာနှာခေါင်းကလည်းဘာခန္ဓာလျှာကလည်းဘာခန္ဓာကိုယ်ကလည်းဘာခန္ဓာနောက်ဆုံးစိတ်ကဝိညာဉ်နဲ့အတူတူပဲဟုတ်တယ်မလားဝိညာဉ်နဲ့အတူတူဖြစ်တဲ့သူကဘာခန္ဓာဖွဲ့မလဲဝိညာဉ်နဲ့ခန္ဓာကဲဒီလိုဆိုပြန်ပြောမျက်စိဒီဘာခန္ဓာနားဒီဘာခန္ဓာနှာခေါင်းဒီဘာခန္ဓာလျှာဒီဘာခန္ဓာကိုယ်ဒီဘာခန္ဓာစိတ်ဒီဘာခန္ဓာဝိညာဉ်နဲ့ခန္ဓာအခုနပြောခဲ့တဲ့ခန္ဓာ၅ပါးထဲမှာပဲဝင်သွားတာပဲမဟုတ်လားမှန်ပါပ
ါ
ဘူး။အဲဒီတော့ဒီနေရာမှာမျက်စိနဲ့ငါးကောင်လျာကိုစလျာကိုဆိုတာကဘုန်းကြီးတို့သိလွယ်အောင်ပြောလိုက်တာပါ။နော်။တကယ်တော့သိတိကျကျရေရမှာကမျက်စိရဲ့သဘောဘာသဘောယူရမှာတော့မျက်စိသဘောပါ။မျက်စိကဒီမျက်လုံးကြီးယူရမှာလားသဘောလေးယူရမှာလား။အဲဒီသဘောလေးကဘာလေးလဲမေးတော့ဟောဒီမျက်လုံးကြီးထဲမှာအကြည့်တန်ကလေးရှိပါလေ။အဲ့ဒီအကြည်တာကလေးကအဲ့ဒီအကြည်တာကလေးကိုလက်လက်ကန်ကြည့်လို့မရဘူးမျက်နှာခုနှစ်ချက်မှတီမီပြီးတော့နေတဲ့အကြည်တာကလေးဒီလိုမဟုတ်လားအေးဘုန်းကြီးတို့ဆရာဝန်အနေနဲ့ဆွဲစိတ်ကြည့်လိုက်မယ်ဆိုလို့ရှိရင်မျက်နှာခုနှစ်ချက်ကိုပဲဆွဲစိတ်ကြည့်လို့ရအကြည်တာကိုကြည့်လို့ရပါမလားအကြည်တာဆိုတာကသဘောတရားလေးတတိတရားလေးဒီလိုမဟုတ်လားသဘောတရားလေးတတိတရားလေးဘယ်နေရာမှာတီမီနေသလဲပြီးတော့မျက်နှာခုနှစ်ချက်မှတင်မိပြီးတော့နေပါအဲ့တော့ညာမလို့မျက်စိလို့ပြောပြီးပြောကြကြတော့လည်းပဲမျက်လုံးအရာဝတ္ထုကြီးယူရပါလားသဘောတရားလေးယူရပါလားမျက်လုံးအရာဝတ္ထုကြီးကပြည့်ညက်တင်ထားတဲ့ယုံသဘောတရားလေးကပရမတ်ယုံဒီလိုမလားမျက်လုံးအရာဝတ္ထုကြီးကပြည့်ညက်တင်ထားတဲ့ယုံကြင်ကြီးလို့မရဘူးလားယားအခုတော့ကကြည်ကြတဲ့သဘောတရားလေးကပရမတ်ယုံကြင်ကြီးလို့ရပါဘုရားဒီနေရာမှာကြောက်ပြောင်းနေတဲ့ယုံဆိုတာကတခြားယုံလားပရမတ်ယုံလားပရမတ်ယုံဒီလိုမှလိုက်ပါတော့နောက်တစ်ခါမျက်စိပြီးတော့နာနာဆိုတဲ့နေရာမှာလည်းဒီနေရာမှာတရားကြီးကိုပြောတာမဟုတ်ပါဘူးအဲဒီနာပါအပြင်မှာတဲ့ဂျင်းနေရာအသိရှိတဲ့ဝိညာဉ်တွေလေးတွေရှိအဲဒီဝိညာဉ်တွေလေးတွေမှာနာအကြည့်တဲ့သဘောတရားကလေးတတ္တိတရားကလေး တဏှာဖြစ်ပြောရင်ဘိယမကအတန်ကိုလက်ခံယူနိုင်တဲ့စာရိတ္တတိကလေးတည်ပြီးပြီးတော့နေပါလေတဲ့နော်အဲ့ဒီအပြင်ဘကအတန်ကိုလက်ခံယူနိုင်တဲ့စာရိတ္တတိကလေးကမှဒီနေရာမှာရုပ်သိဘာရုပ်လဲလို့ပြီးတော့ပရမယောဟောဒီနာပေါင်းသန္တန်ကြီးကဘာရုပ်လဲတော့ဒီညာယောနာအကြည့်တကလေးကပရမယောနာပေါင်းသန္တန်ကြီးကဒီညာယောနာအကြည့်တကလေးကပရမယောဒီလိုမလားဘယ်လိုဒီညာမှာပြောနေတဲ့သောတာသောတာနာနာလို့ပြောနေတာတခြားပြောတာလားအကြည့်တပြောနေတာနောက်တကနံပါတ်3ကနှခေါဒီလိုမလားနှခေါကဒီပေါင်းသန္တန်ကြီးကိုမြည်ရဘူးနော်အဲ့ဒီနှာခေါင်းရဲ့ဇင်းထဲမှာစိတ်ခွာတဏ္ဍာရှိတယ်။နှာခေါင်းရဲ့ဇင်းထဲမှာဘုန်းကြီးတို့စိတ်ခွာတဏ္ဍာရှိတဲ့အရာခလေးမှာအနတ်ကိုလက်ခံယူနိုင်တဲ့စာရိတ္တတ္တိကလေးရှိပါတယ်တဲ့။အဲ့ဒီစာရိတ္တတ္တိကလေးကိုအခြေချလို့ဒီလိုခေါ်တယ်။အဲ့ဒီအခြေချကနှာခေါင်းအခြေအာမနမယောဒီလိုမလားအဲဒီလားဒီနေရာမှာဘုန်းကြီးတို့ပြောပြောနေတဲ့နှခေါင်းဆိုတဲ့ရုပ်ပြီးပုံမှန်တရားပြောတာလားအကြည့်ဓာတ်ကိုပြောတာလားအကြည့်ဓာတ်ကိုပြောတာလားမှတ်လိုက်ပါခန္ဓာဖွဲ့တော့ဘာခန္ဓာဖွဲ့မလဲဘရုပ္ပခန္ဓာဒီလိုမလားအဲ့ဒါကြောင့်မလို့ရုပ္ပခန္ဓာရုပ္ပခန္ဓာဆိုတာပုံမှန်တရားပြောတာလားသဘောတရားပြောတာလားသဘောတရားပြောတာလို့မှတ်လိုက်ပါနောက်တစ်ခါနံပါတ်၄ကလေယာနံပါတ်၄ကဘာတော့လေယာဇရာကလည်းပဲပုံမှန်တရားကြီးမရှိဘူးလားရှိတယ်။အဲဒီပုံမှန်တရားကြီးကဘာရောက်တယ်လို့ဒီညာရောက်။အဲဒီလေယာပုံမှန်တရားကြီးထဲမှာဘုန်းကြီးတို့လေယာရဲ့အလဲကောင်းမှာကြာရွက်တန်တဲ့နေရာကလေးမှာတဲ့။အရာသာကိုသိနိုင်တဲ့စာရိတ္တတိကလေးရှိတယ်။အဲဒီစာရိတ္တတိအခြေတကလေးကမှဒီနေရာမှာဘာရောက်တယ်လို့လေယာအခြေရောက်ပရမတ္ထရောက်နော်။လေယာအခြေချက်ဆိုတဲ့ပရမတ္ထရောက်ဆရာပုံမန္တရာကြီးကဘာရောက်တယ်တော့ဆရာပုံမန္တရာကြီးကပညာရောက်အယတာကိုသိနိုင်တဲ့သာယတ္တိကလေးကပရမယောအဲဒီပရမယောကလေးကဘာခန္ဓာရူပခန္ဓာအဲဒီလိုရူပခန္ဓာရူပခန္ဓာလို့ပြောနေတာဒီပုံမန္တရာကြီးပြောနေတာလားသဘောတရားလေးပြောနေတာဒါခေါင်းကြီးတို့ဝိပဿနာရှုမဲ့ပုံကောလေးတွေခြေခံလေးတွေပြောနေတာနော်ဘာရူပခန္ဓာရှုမှယုတ်ကိုရှုမှယုတ်ကိုရှုပါလို့ပြောတဲ့နေရာမှာအဲဒီသဘောတရားလေးတွေသာသိမှသာဘူးဆိုရင်ဒီပုံမှန်တရားကြီးသွားပြီးတော့ရှုနေတတ်တယ်။ဟုတ်တယ်မလား။ပုံမှန်တရားရှုရမလားသဘောတရားလေးရှာရှုရမလား။ယုတ်ကိုရှုပါယုတ်ကိုရှုပါယုတ်ကိုရှုပါလို့ပြောပြီးပြောကြညာတော့လည်းပဲဘုန်းကြီးတို့ဓမ္မတွေကပုံမှန်တရားရှုရမလားသဘောတရားလေးရှုရ။ဆိုကြပါစို့ဈဉ္ဇကမ္မတသိကျနေတဲ့ယောဂီတရားကြွလန်းနေတဲ့ရုပ်အမှုရားကိုကြည့်ပါမပြောဘူးလားပြောလားကြွလန်းနေတာကတရားတရားလားယုတ်တရားလားသိနေတာကတရားတရားလားနံတရားလားကြွလန်းနေတာကသိနေတာကနံတရားအဲ့ဒါကြွလန်းနေတဲ့ယုတ်တရားကလေးကြည့်ပါကြည့်ပါဆိုတော့ယောဂီတွေကဘာသွားကြည့်တော့လို့မေးရင်တလန်းချင်းလန်းတလန်းချင်းလန်းနေတဲ့ခြေတော်ကလေးကိုလှမ်းပြီးတော့ကြည့်လိုက်ပါလေဟုတ်တယ်မလားတလန်းချင်းတလန်းချင်းလှမ်းနေတဲ့ခြေတော်အာယုံမပြုတ်ဘူးလားပြုတ်နေပြီအာယုံပြုတ်ပြီးတော့မကြည့်ဘူးလားကြည့်နေလားညာခြေတော်ကလေးကြွတယ်ကြွပြီးတော့လှမ်းတယ်လှမ်းပြီးတော့ချတယ်တောင်ချံပဲခြေတော်ကလေးကြွတယ်ကြွပြီးတော့လှမ်းတယ်လှမ်းပြီးတော့ချတယ်အဲ့ဒီခြေတော်ပုံမှန်တရားကြီးနေပရမတ်ယုံလားပညာယုံလားအာယုံတယ်တော့အခုတကယ်ကြည့်ရမှာကဘာယုံကိုကြည့်ရမှာတော့ရူပခန္ဓာဆိုတာပညာယုံလားပရမယုံလားရူပခန္ဓာရူပခန္ဓာလို့ပြောနေတာဒီပညာယုံကိုပြောနေတာလားပရမယုံကိုပြောနေတာလားယုံဒီပရမယုံကိုပြောနေတာနော်ခြေတော်ပုံမှန်တရားကြီးဒီဘာရောက်တယ်လို့ခြေတော်ပုံမှန်တရားကြီးဒီဘာရောက်ပါလိမ့်အေးပညာယုံကိုကြည့်နေမယ်ဆိုရင်ဝိပဿနာဖြစ်ပါမလားဖြစ်ပါပါပရမဆိုင်အောင်ကြည့်မှဝိပဿနာဖြစ်တယ်ဟုတ်တယ်မလားအဲ့ဒီတော့ခြေတော်ကလေးလှမ်းနေတာကြည့်ပါလှမ်းနေတဲ့ခြေတော်ကလေးကြွလှမ်းနေတဲ့ယုတ်တရားကလေးကြွလှမ်းနေတာကယုတ်တရားသိနေတာကနတ်တရားအဲ့ဒီယုတ်တရားကြွလှမ်းနေတဲ့ယုတ်တရားကလေးကိုကြည့်ပါလို့ဆရာသမားများကညွှန်ကြားလိုက်တဲ့အခါမှာဘုန်းတော်ဒကာဓမ္မတွေကပုံမှန်တရားကြီးကြည့်ရမှာလားအဲ့ဒီခြေတော်ထဲမှာရှိနေတဲ့သဘောတရားလေးကြည့်ရမှာအဲ့ဒီသဘောတရားလေးတွေကဗာလေးနဲ့မြင်တော့ဆိုကြပါစို့ ခြေတော်ကလေးကြွလာတယ်။တခြားကကြွလာတာလား။လှုပ်ရှားတဲ့သဘောလေးကြောင့်ကြွလာတာလား
။
လှုပ်ရှားတဲ့သဘောလေးကမရှိဘူးဆိုရင်အဲ့ဒီခြေတော်ကြီးချထားအပေါ်ကိုမြောက်တက်ပ
ါ။
မြောက်တက်ပါမလ
ား
။အေးအသက်ဝိညာဉ်ချုပ်သွားတဲ့ပုံကိုများရဲ့ခြေတော်ချထားတဲ့ခြေတော်အပေါ်ကိုကြွလာတဲ့ထုံးစံရှိရဲ့ရှိပါဘူ
း
ခြေတော်ကြီးတော့မရှိဘူးလားရှိနေလားရှိပါဘူးခြေတော်ကြီးကကြွလာတာပါဆိုရင်ခြေတော်ရှိရင်ကြွနိုင်ရမှာပေါ့ဟုတ်တယ်မလားခြေတော်ကြီးကကြွနိုင်တဲ့စာရင်တည်းရှိပါတယ်ဆိုရင်ဒကာရမတွေစဉ်းစားကြည့်လေသူကြီးအေးဝိညာဉ်ချုပ်သွားတဲ့ပုံကိုတရားရဲ့ခြေတော်တော့မရှိဘူးလားရှိပါဘူ
း
ခြေတော်ကြီးကကြွနိုင်ပါတယ်ဆိုသူတို့ရဲ့ခြေတော်လည်းကြွနိုင်တဲ့နေသားရှိရမှာပေါ့တကယ်တော့ညာတော်အဲ့ဒီခြေတော်ကြီးကြွနိုင်တဲ့နေသားရှိရဲ့လားရှိ
ပါဘ
ူး။ဘာမရှိတော့လဲပြီးတော့ရုပ်အစိပရမတ်သဘောတရားလေးမရှိတော့လို့။ဘာမရှိတော့လို့တော့ပရမတ်ထယောဂလေးမရှိတော့လို့ဟုတ်တယ်မလား။အဲ့ဒီတော့ပရမတ်ထယောဂလေးကဒီနေရာမှာဘာရောက်နေလဲလို့မေးလို့ရှိရင်ကြွလာတယ်ဆိုတာကဝါယောဓာတ်ရဲ့သတ္တိဘယ်လိုရဲ့သတ္တိတော့ဝါယောဓာတ်ဝါယောဓာတ်ကလေးကနေပေါ်ကုန်တခါလဲခွန်ကြီးတို့တုတ်ကံပြလိုက်တဲ့အခါကျတော့အောက်မှာချတာတဲ့ခြေတော်ကလေးအပေါ်သို့မမြောက်ဘူးလားမြောက်ပါဘူ
း
အပေါ်သို့မြောက်လာတာဒီဘလူရဲ့တတိတော
်
ဝါယောတတိဝါယောဓာတ်ကတုတ်ကံပြလိုက်ရင်အပေါ်ကိုမြောက်လာတာပါဟုတ်တယ်မလားဝါယောဓာတ်ကသာတုတ်ကံမပြလိုက်ရင်ပေါ်ကိုမြောက်လာပါမလ
ား
ဟုတ်တယ်ဆိုရင်ဘုန်းကြီးတို့ကဓမ္မတွေကမြောက်လာတဲ့ခြေတော်ကိုကြည့်ကြည့်ခြေတော်ကြည့်ရမှာလားဝါယောဓာတ်ကိုမြင်အောင်ကြည့်ရမှာလားသွားလို့ရလို့ထိုင်နေလို့အဲ့လိုစိတ်မှုသည်စိတ်ကြောင့်ဖြစ်သောတဝါယောနှံတော့ကိုဝယ်ပြီးဝါယောဖြစ်သောယုတ်တိပေါ်ယုတ်တော်သွားလေပုဂ္ဂိုလ်မသွားငါမသွားယုတ်သွားညာဖြစ်သည်လင်္ကာကလေးတွေမရှိဘူးလားရှိပါပါပါပရမသောခြေခံလိုက်တာကသွားခြင်းနဲ့စိတ်ကိုခြေခံတာပေါ့ဟုတ်တယ်မလားသွားခြင်းနဲ့စိတ်ကပရဏသွားခြင်းနဲ့စိတ်ကပရမဖြစ်တယ်အဲ့လိုကြည့်သွားခြင်းနဲ့စိတ်ခြေတော်ကလေးနှမ်းခြင်းနဲ့စိတ်ခြေတော်ကလေးမြောက်ခြင်းနဲ့စိတ်အဲ့ဒီစကလေးပေါ်လာပြီးတော့မှအဲ့ဒီစိတ်ကြောင့်ဖြစ်တဲ့ဝါယောတံစိတ်ကြောင့်ဖြစ်တဲ့ဝါယောတံမို့လို့စိတ္တဇဝါယောတံဒီလိုမလ
ား
စိတ်ကြောင့်ဖြစ်တဲ့ဝါယောတံမို့လို့သူ့ကိုဘယ်လိုခေါ်မလဲစိတ္တဇဝါယောတံသွားလို့ရက်လို့ထိုင်နေလို့အဲ့လိုစိတ်ဟုတ်ပြီးသွားခြင်းနဲ့လာခြင်းနဲ့ထိုင်ခြင်းနဲ့အရကတရားတရားလားစိတ်တရားလားသွားလို့ရလို့ထိုင်နေလို့အဲ့လိုစိတ်ဟုသည်စိတ်ကြောင့်ဖြစ်သောဓာဝါယောနှံတော့ကိုဝယ်ပြီအဲ့ဒီစိတ်ကလေးကမိမိတို့ရဲ့စန္ဒာမှာပေါ်လာပြီဆိုရင်ခြေတော်ကလေးလှမ်းကျင်တယ်ကြွားကျင်တယ်အဲ့ဒီကြွားကျင်တဲ့လှမ်းကျင်တဲ့စိတ်ကလေးပေါ်လာပြီဆိုရင်အဲ့ဒီစိတ်ကြောင့်ဖြစ်တဲ့ဝါယောဓာကလေးကအဲ့ဒီပုံမှန်သဏ္ဍာန်ကြီးထဲမှာအနှံ့အပြားမပြေဘူးလားပြေလားလ
ား
အနှံ့အပြားမဖြစ်ဘူးလားဖြစ်လားလ
ား
သူကြည့်နေတော့ကညင်သက်နေတာမိမိရဲ့သဏ္ဍာန်မှာလှမ်းကျင်တဲ့စိတ်ကလေးပေါ်လာလိုက်တာနဲ့တပြိုင်နက်ဝါယောဓာတ်ကလေးကတုန်ကန်လာတယ်တုန်ရှားလာတယ်ဟုတ်တယ်မလား အဲ့ဒီဝါယောဓာတ်ကလေးကတုန်ကန်လာတဲ့အခါမှာနှုတ်ရှားလာတဲ့အခါမှာဝါယောဓာတ်ကလေးရဲ့တုန်ကန်မှုသဘာဝကြောင့်သွားခြင်းအမူအရာနှမ်းခြင်းအမူအရာကြွခြင်းအမူအရာမဖြစ်ဘူးလားဖြစ်လ
ား
ဖြစ်ပါတယ်ဗျာဘယ်လိုသိကြွတာနှမ်းတာကိုကြည့်ပါကြွတာနှမ်းတာကိုရှုပါလို့ဆရာသမားများကညွှန်ကြားလိုက်တဲ့အခါမှာဒကာဒကမတွေကခြေတော်ကြည့်ရမှာလားဝါယောဓာတ်ကိုမြင်အောင်ကြည့်ရမှာဝါယောဓာတ်ဒီတရားတရားလားသဘောတရားလေးလားပုံမှန်သဏ္ဍာန်ရှိရလ
ား
ရှိပါဘူးမျက်စိနဲ့ကြည့်လို့ရပါမလ
ား
ဘာနဲ့မှကြည့်လို့ရခြေတော်ပုံမှန်သရံကြီးကမျက်စိနဲ့ကြည့်လို့ရခြေတော်ပုံမှန်သရံကြီးကမျက်စိနဲ့ကြည့်လို့မရဘူးလားရဝါယောဓာတ်ကလေးကမျက်စိနဲ့ကြည့်လို့ခါနဲ့ကြည့်မှရမယ
်
အေးဝိပဿနာရှုတဲ့လုပ်ငန်းမှာမျက်စိနဲ့ကြည့်လို့ရတဲ့ရုပ်ရှုရမှာမဟုတ်ဘူးဟုတ်တယ်မလားဝိပဿနာရှုဝိပဿနာရှုဆိုတာကမျက်စိနဲ့ကြည့်လို့ရတဲ့ရုပ်ရှုရမှာလားမရှုရဘူးလ
ား
မျက်စိနဲ့ကြည့်လို့ရတဲ့ရုပ်ကပညာရုပ်သို့သော်ရှုလို့ဝိပဿနာဖြစ်ပ
ါ
ဒါဖြင့်ဘာရုပ်ရှုရမှာတော့ပရမယောဘာရုပ်ရှုရမှာတော့အဲ့ဒီပရမယောကိုမျက်စိနဲ့ကြည့်လို့ရပါမလ
ား
ပရမယောကမျက်စိနဲ့ကြည့်လို့မရဘူးအဲ့ဒီမျက်စိနဲ့ကြည့်လို့မရတဲ့ပရမယောကိုရှာပြီးတော့ကြည့်ဟုတ်တယ်မလားအဲ့ဒီပရမယောကိုမြင်မှရုပ်အစိတ်ကိုမြင်တယ်လို့ဒီလိုခေါ်တယ်နော် အဲဒီတော့မိမိတို့ရဲ့သဏ္ဍာန်မှာရူပခန္ဓာရူပခန္ဓာလို့ပြောနေတာဒီမျက်စိနဲ့ကြည့်လို့ရတဲ့ယုတ်လားပရမတ်ယုတ်လားမျက်စိနဲ့ကြည့်လို့ရတဲ့ယုတ်ကဘာယုတ်တယ်နော်မျက်စိနဲ့ကြည့်လို့မရတဲ့ယုတ်ကပညာယုတ်ကြည့်ရမှာလားပရမတ်ယုတ်ကြည့်ရမှာလားကောင်းပြီဒါဖြင့်ရှင်းဆက်သွားမယ်နော်အခုနောက်တော့ကဒိညာကမ္မဋ္ဌာန်းနဲ့ပတ်သက်လို့နောင်မခေါင်းကြီးတို့တဖြည်းဖြည်းပြောသွားပါမယ်အခုဘောင်းကြီးတို့ခုနပြောတဲ့ခန္ဓာနဲ့ပတ်သက်ပြီးပြောနေတာဖြစ်တဲ့အတွက်ကဲနံပါတ်၅ဖြစ်တဲ့ယောဂဘာယောတဲ့တော့ကိုယ်ကြီးယောဘာယောပါလဲနံပါတ်၁ကမျက်စိနံပါတ်၂ကနာနံပါတ်၃ကနံပါတ်၄ကနံပါတ်၅ကကိုယ်လို့ဆိုပေမဲ့ဒီခန္ဓာကိုယ်ကြီးပြောတာလားအကြီးယောက်ကလေးပြောတာလားအကြီးယောက်ကလေးပါအဲ့ဒီအကြီးယောက်ဒီပုံမှန်တရားရှိသလားမရှိဘူးလား
ရှိပါ
ဘူးလက်နဲ့ကြိုက်သလိုရသလားမရဘူးလားမျက်စိနဲ့ကြည့်လို့ရသလားမရဘူးလား
ရှိပါဘ
ူးအေးလက်နဲ့ကြိုက်ကြည့်လို့မရမျက်စိနဲ့ကြည့်လို့မရတဲ့အကြီးတန်းအဲ့ဒီအကြီးတန်းကလေးဘယ်နေရာမှာရှိသလဲမင်းမိမိတို့ရဲ့ခန္ဓာကိုယ်မှာအနှံ့အပြားရှိပါတယ်တဲ့နော်ဆံမင်းတို့ခြေသက်လက်သက်တို့အရေးပါအရေးထူးတို့နော်ဆံမင်းတို့ခြေသက်လက်သက်တို့နောက်တစ်ခါခြောက်နေတဲ့အရေးတို့အဲ့ဒီရောင်တို့တွေကလွန်ရင်ကာယအကြည်ယုတ်ရှိပါလေဒီလိုမှတ်လိုက်ပါနော
်
ဆံမင်းမှာကာယအကြည်ယုတ်ရှိသလားရ
ှိပါဘ
ူးဆံမင်းမှာကာယအကြည်ယုတ်မရှိဘူးဆိုပေမဲ့ကာယအကြည်ယုတ်ထဲမှာထိုးစိုက်ထားတဲ့ဆံမင်းအရင်ပိုင်းကတော့သူကတော့ကာယအကြည်ယုတ်နဲ့ဒီစားတဲ့နေတာမလို့ရှိတယ်လို့ပြောရဥပ္ပံရေကနေပြီးတော့လွတ်ထွက်နေတဲ့ဆံမင်းမှာကာယကြည်ယုံရှိတယ်ရှိပ
ါ
ဘူးအဲ့လိုမရှိတဲ့တည်းအဲ့ဒီဆံမင်းကိုဖြတ်ရင်ဖြတ်မှသိသလားမသိဘူးလား နားရဲကျင်းတဲ့သဘောရှိသလားမရှိဘူးလားအဲ့ဒီလိုနားရဲကျင်းတဲ့သဘောမရှိတာဒီကာယအကြည်ယုံမရှိလို့ဟုတ်တယ်မလ
ား
ခြေထက်လက်ထက်တွေသွားပြီးတော့ဖြတ်မင်းနားသလားမနားဘူးလားအဲ့ဒီလိုမနားတာဒီတခြားကြောင့်မနားတာလားကာယအကြည်ယုံမရှိလို့လ
ား
ဒီလိုဆိုရင်ဖြတ်မှသိတယ်နော်ထိမှန်သိတယ်ပြပြီးတော့ထိုးလိုက်ဆိတ်လိုက်ရင်နားတယ်အဲဒီလိုနာမသိတဲ့နေရာမှန်တယ်မြသည်ဘာကြည်ယုတ်ရှိတော့အဲဒီလိုဆိုရင်မိမိတို့ရဲ့သဏ္ဍာန်မှာကာယကြည်ယုတ်သည်အရေးပေါ်မှာလည်းရှိတာပဲအသားထဲမှာလည
်း
မရှိဘူးလားရှိတာအယိုးထဲမှာလည်းပဲအကျောထဲမှာလည်းပဲထိမှန်သိတယ်နာမသိတယ်အဲ့လိုထိမှန်သိတဲ့နေရာမှန်တယ်များနာမသိတဲ့နေရာမှန်တယ်များဘယ်လိုရှိနေတော့ကာယအကြည်ယုတ်ရှိတယ်ဒီလိုမလားခွန်ကြီးတို့စာရိပ္ပတိမှာတော့မိမိတို့ရဲ့ဝန်တွေမှာတဲ့အစာသစ်အိမ်မှာတော့ကာယအကြည်ယုတ်မရှိဘူးလို့ဒီလိုဆိုတယ်ဟုတ်တယ်မလားအသားတွေအသွေးတွေရောတွေကြောတွေဥတွေဒီနေရာတွေမှာကာယအကြည်ယုတ်ရှိတယ်ဒါပေမဲ့လို့စာသစ်အိမ်မှာတော့ကာယအကြည်ယုတ်မရှိဘူးတဲ့စာရိပ္ပတိမှာပြောတာနော်ပါရင်လည်းလို့မေးတဲ့အခါကျတော့အစာသိအိမ်ဆိုတာကမိမိရဲ့အစာသိအိမ်ထဲရောက်လာတဲ့အစာမှန်တယ်မြတ်မချိန်ပြည့်ရဘူးလားချိန်ပြည့်ရအိမတန်ပူလောင်တဲ့အာဟာရတွေလည်းမပါဘူးလားပါလားအိမတန်စက်တဲ့ငရုတ်သီးတို့လိုအာဟာရတွေလည်းမပါဘူးလားပါလားရင်သွေးပူတို့လိုခင်းရည်ပူတို့လိုအာဟာရတွေလည်းမပါဘူးလားပါလ
ား
ဘယ်လိုပြီးပြည့်စုံတဲ့အာဟာရပြီးဖြစ်နေကြသားတဲ့အဲ့ဒီအစာသိအိမ်ထဲရောက်သွားတာနဲ့ဒီပိုင်းနဲ့စာရုံကသာတရားထဲမှာပို့တဲ့အရာသာတွေ့ကြည့်တွေ့မယ်အစာသိအိမ်နဲ့ရောက်သွားတာနဲ့ဒီပဲနဲ့ပူလောင်ခြင်းဒုက္ခခံရသလားမခံရဘူးလ
ား
ဘာဖြစ်လို့မခံရတယ်လဲမင်းတော့ကာယအကြည်ယုတ်မရှိလို့တဲ့ဒီလိုပြောတယ်နော
်
ထားပါတော့ဒါကတော့ခွန်ကြီးတို့မိမိတို့မြင်ရတဲ့အရာလည်းမဟုတ်သေးတဲ့တိတိကျကျမသုံးသပ်လို့တော့ပါဘူးတိတိကျကျသုံးသပ်လို့တာကခြေတဲ့ခြေမှသိရင်အဲ့ဒီနေရာမှာရှိတော့ကာယအကြည်ယုတ်ရှိတယ်အဲ့ဒီကာယကြည်ယုတ်ဒီပုံမှန်တရားရှိတယ်လားသဘောတရားလေးလ
ား
ပုံမှန်တရားကပညာယုတ်သဘောတရားဆိုတဲ့ကာယကြည်ချက်ကပရမယုတ်ပုံမှန်တရားကပညာယုတ်သဘောတရားလေးကဒီကိုယ်ကြည်ချက်ကိုကြည်ပါကြည်ပါလို့ဆရာသမားများကညွှန်ပြလို့ရှိရင်ပုံမှန်တရားကြည်ရမလားသဘောတရားလေးကိုကြည်ရမလ
ား
သဘောတရားလေးကိုကြည်ရမယ်အဲ့ဒီသဘောတရားလေးကမှရုပ်ခန္ဓာစေတဲ့နော်ခင်အားလုံးပေါင်းလိုက်တဲ့အခါကျတော့သလယရဏမှာရုပ်ခန္ဓာကဘယ်နှပါးပါလိမ့်၅ပါးဘယ်သူတွေတော့မျက်စိနားနှာခေါင်းလျှာကိုယ်ဘယ်နှပါးတော့
၅ပါးပါဗျာ
နောက်တစ်ခါနံပါတ်6ကဘယ်လိုလဲတော့စိတ်အဲဒီစိတ်ကဘာခန္ဓာဝိညာဉ်နဲ့ခန္ဓာဘာခန္ဓာတော့ဝိညာဉ်ပါလုံးပေါင်းလိုက်တော့သာသာယရဏမှာခန္ဓာဘယ်နှပါးနှစ်ပါးခန္ဓာဘယ်နှပါးတော့ဘာခန္ဓာနဲ့ဘာခန္ဓာဘလို့ပဲခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာဟုတ်တယ်မလားဒီနောက်တစ်ခါကျတော့သာသာယရဏပြည့်စည်ရဖတ်တော့ဖတ်တာသရကနန္တရာစိတ်နံနဲ့စတသိက္ခာနှစ်မျိုးရှိတဲ့အထက်မှာစတသိက္ခာစတသိက္ခာနဲ့စတသိက္ခာကလည်းပဲခန္ဓာဖွဲ့တော့သုံးပါစတသိက္ခာခန္ဓာဖွဲ့ရင်ဘယ်နှပါးတော့ဘာခန္ဓာ၄တော့ဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဟုတ်တယ်မလားအဲဒီသုံးပါးထဲမှာဖတ်တာကိုပဲခန္ဓာနဲ့သိမလဲလို့ပြီးတော့သင်္ခါရခန္ဓာဘာခန္ဓာပါလဲဖတ်တာဒီဘာခန္ဓာသင်္ခါရခန္ဓာနောက်တစ်ခါဖတ်တာဖြစ်စီယဝေဒနာဝေဒနာဘာခန္ဓာဝေဒနာခန္ဓာဝေဒနာဒီယုတ်လားနန္လားဝေဒနာဒီယုတ်လားနန္လားနန္တရားစိတ်နာနဲ့စတေသိနာနှစ်မျိုးရှိတဲ့အထက်မှာဘာနာပါလေစိတ်နာနဲ့စတေသိနာနှစ်မျိုးရှိတဲ့အထက်မှာဘာနာတော့စတေသိနာစတေသိနာကခန္ဓာဘယ်နှပါသုံးပါဘယ်နှပါတော့ဝေဒနာခန္ဓာ၊သိဉ္ဇခန္ဓာ၊သင်္ခါရခန္ဓာ။အဲဒီသုံးပါးထဲမှာဝေဒနာကဘာခန္ဓာ
။
ဝေဒနာခန္ဓာ။ဒီလိုမလား။အဲဒီတော့သောတန်နည်းနဲ့ပြောကြည့်လိုက်တော့ဝိညာဏယောသလယရဏသသဝေဒနာတရားဘယ်နှမျိုးတော့။အဲဒီငါးမျိုးကဗိဓမ္မာနည်းနဲ့သိကြည့်လိုက်မယ်ဆိုရင်ခန္ဓာဘယ်နှပါးတော့
။
ဘာခန္ဓာ၄ပါးလဲ။ရူပခန္ဓာ၊ဝေဒနာခန္ဓာ၊သိဉ္ဇခန္ဓာ၊သင်္ခါရခန္ဓာဝိညာဉ်ခန္ဓာဟုတ်တယ်မလားအဲ့တော့ဘုန်းကြီးတို့ဒီခန္ဓာ၅ပါးဒီချမှာရှိတာလားမိမိတဏ္ဍာမှာရှိတာလားမိမိတဏ္ဍာမှာရှိတဲ့ဒီခန္ဓာ၅ပါးပါသစ္စာဒုက္ခသစ္စာဒီလိုမလားဒုက္ခသစ္စာဒီဘာလုံးရမယ့်သစ္စာပါလေပိုင်းခြားပြီးတော့သိအောင်ကြိုးစားရမယ့်သစ္စာဘာဖြစ်ပါသစ္စာတော့ဘလုံးလုံးရမယ့်သစ္စာတော့ပိုင်းခြားပြီးတော့သိအောင်လုပ်ရမယ့်သစ္စာဘယ်လိုမလားပိုင်းခြားပြီးတော့သိအောင်လုပ်ရမယ့်သစ္စာဒီဒုက္ခသစ္စာလို့ဆိုတော့ဒုက္ခသစ္စာဒုက္ခသစ္စာသရကဘယ်လိုတွေတော့ခန္ဓာ၅ပါးဘယ်လိုတွေတော့ဒုက္ခသစ္စာဒုက္ခသစ္စာသရကဘယ်လိုတွေပါလိမ့်ခန္ဓာ၅ပါးဒါဒီလိုဒုက္ခသစ္စာသိအောင်လုပ်ပါဆိုရင်ခန္ဓာ၅ပါးအကြောင်းသိအောင်လုပ်ဖို့ပဲရှိတာပဲဟုတ်တယ်မလားခွင်တော်တရားကိုဝင်ဆက်ဝင်ဆက်နဲ့ဆက်ပြီးတော့ပြောနေတာနော
်
ခန္ဓာ၅ပါးသည်တခြားသစ္စာလားဒုက္ခသစ္စာလ
ား
ဒုက္ခသစ္စာသည်ဘာလို့ရမယ်သစ္စာပိုင်းခြားပြီးတော့သိအောင်လုပ်ရမယ်သစ္စာဒီလိုမလားအဲဒါဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိကျင်ပါတယ်ဆိုတော့ယောဂီပုဂ္ဂိုလ်တရားသည်တခြားသွားကြည့်ရမလားခန္ဓာ၅ပါးသွားကြည့်ရမလားအေးဒုက္ခသစ္စာကိုတော့သိကျင်ပါရဲ့ခန္ဓာ၅ပါးကိုတော့မကြည့်ပါဘူးဆိုရင်ဒဂရမတွေဒုက္ခသစ္စာသိတွေ့ရပါမလားသိပါပါဓမ္မစကဗောဓနာသောတာမဘုရားရှိခိုးမှန်ကြီးဟောကြားထားခဲ့ပါတယ်ဇာတိပိဒုက္ခသရပိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခအတ္တိယိသံယောဂောဒုက္ခပိယိဝိယောဂောဒုက္ခယံပိသနာတပတိဓမ္မိဒုက္ခမဟုတ်ကဲ့ဘုရားဟောခဲ့အဲ့ဒီဒုက္ခတရားတွေကဒုက္ခအတုတရားတွေတဲ့နော်ဘာတရားတွေတော့ဒုက္ခအတုတရားတွေသာတိပိဒုက္ခပရိသန္ဓိနေရာရှိသည့်ဒုက္ခတရားအဲ့ဒါဒုက္ခသစ္စာအစင်မဟုတ်သေးဘူးဒုက္ခတော့ဒုက္ခသစ္စာထက်တဲ့ဒုက္ခဟုတ်ရဲ့လားမဟုတ်သေးဘူးသရာပိဒုက္ခသရာတရားကလည်းဘာသိပ္ပာတရားတရားကဒုက္ခတရားလားသစ္စာထက်တဲ့တရားတော့ဟုတ်ရဲ့လ
ား
သေခြင်းတရားကလည်းတရားတရားလားဒုက္ခတရားလ
ား
သစ္စာထက်တဲ့တရားဟုတ်ပါရဲ့လ
ား
သစ္စာထက်တဲ့တရားကသံခိတ္တိနာပိစုပါဒနက္ခဏဒုက္ခဒီလိုမလားသံခိတ္တိနာအကြည့်ကြွားဖြင့်ပြောရမယ်ဆိုရင်ပိစုပါဒနက္ခဏဒီခန္ဓာ၅ပါးသည်ဒုက္ခဒုက္ခသစ္စာတရားပါပဲဘုရားရှင်မဟုတ်ခဲ့ဘူးလားဟုတ်ခဲ့အဲ့ဒီဒုက္ခသစ္စာဒုက္ခသစ္စာဆိုတာကမိမိတို့ရဲ့တဏ္ဍာမှာအိုကြီးတရားကိုကြည့်ရင်လည်းပဲဒုက္ခသစ္စာအစိတ်မဟုတ်သေးပါဘူးလေနော်နာခြင်းတရားကိုကြည်နေတာလည်းပဲဒုက္ခသစ္စာအစိတ်ဟောရလားသိခြင်းတရားကိုကြည်တာလည်းဒုက္ခသစ္စာအစိတ်ဟောရလားဒုက္ခသစ္စာတော့ဖြစ်တဲ့အရိယသစ္စာထိုက်တဲ့ ဒုက္ခတော့မဟုတ်သေးပါဘူးဒီလိုမလ
ား
အရိယသစ္စာထက်တဲ့ဒုက္ခသစ္စာဆိုတာကခန္ဓာဘယ်နှပ
ါ
ဘာခန္ဓာတွေတော့ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဟောက်ပြီအဲဒီခန္ဓာ၅ပါးကိုချင်းချုပ်လိုက်တော့ရူပခန္ဓာကယုတ်တရားကျန်တဲ့ခန္ဓာ၄ပါးကနာတရားအချင်းချုပ်လိုက်တော့ယုတ်တရားနဲ့နာတရားဘာတရားနဲ့ဘာတရားပါလဲရူပခန္ဓာကဘာတရားဝေဒနာခန္ဓာကနာတရားသိဉ္ဇခန္ဓာကနာ
တ
ရားသင်္ခါရခန္ဓာကနာ
တ
ရားဝိညာဉ်တဲ့ခန္ဓာကယုတ်တရားနဲ့နာတရား။ဩော်ဒီလိုဆိုဒုက္ခသစ္စာသိအောင်ကြည့်ကြည့်ပါလေဆိုတဲ့ယောဂီပုဂ္ဂိုလ်များသည်တခြားကြည့်ရမှာလားယုတ်တရားနာတရားကြည့်ရမှာလား ။ယုတ်တရားကိုလည်းယုတ်တရားမှသိအောင်ကြည့်ရမှာ။နာတရားကိုလည်းနာတရားမှသိအောင
်
မကြည့်ရဘူးလားကြည့်ရလား
။
အဲဒီလိုကြည့်ကြရမယ်ဆိုရင်တဲ့နော်။ယုတ်တရားကိုလည်းယုတ်တရားမှသိအောင်ကြိုးသိအောင်ကြည့်ရမယ်။နတရားကိုလည်းနတရားမသိအောင်ကြည့်ရမယ်ဆိုတော့ဘုန်းကြီးတွေကဓမ္မတွေကမူလအခြေခံမှာယုတ်တရားနတရားတာဘာမှမသိတဲ့ပုဂ္ဂိုလ်တွေအဲဒီလိုဘာမှမသိတဲ့ပရိယအခြေခံမရှိတဲ့ပုဂ္ဂိုလ်တွေလို့ဆိုတော့ယုတ်တရားကိုကြည့်ကြည့်မြင်ကြည့်ကြည့်များတော့လည်းကြည့်တတ်ပါ့မလ
ား
ကြည့်တတ်ပါ့မလားနတရားကိုကြည့်ကြည့်မြင်ကြည့်ကြည့်များတော့လည်းပဲကြည့်တတ်ပါ့မလားကြည
့်တတ်ပါ့
မလားအဲဒီလိုမကြည့်တတ်တဲ့အတွက်ယုတ်တရားကဘယ်လိုနတရားကဘယ်လိုယုတ်တရားရဲ့သဘောကဘယ်လိုနတရားရဲ့သဘောကဘယ်လိုအဲဒီယုတ်တရားကလည်းဘယ်လိုနည်းနဲ့သစ္စာထိုက်တယ်နတရားကလည်းဘယ်လိုနည်းနဲ့သစ္စာထိုက်တယ်ဒီလိုတရားတွေဟောပြနေတဲ့သစ္စာတရားများဒကာဓမ္မတွေနာကြားဖို့မလိုဘူးလားလို့ဒီလိုမှမနာကြားထားဘူးဆိုရင်ကိုယ်တိုင်မြင်အောင်ကြည့်နိုင်တဲ့သွားရတတ်တယ်ရှိပါမလ
ား
အဲဒီလိုသစ္စာတရားတွေနာကြားမထားဘဲနဲ့မိမိတို့ရဲ့ခန္ဓာမှာကိုယ်တိုင်ဉာဏ်နဲ့ကြည့်ပြီးတော့သိသွားတဲ့ပုဂ္ဂိုလ်လောကမှာနှစ်ယောက်တည်းပဲရှိတယ်။အဲဒီပုဂ္ဂိုလ်နှစ်ယောက်ကဘယ်သူလဲလို့မေးရင်မြတ်စွာဘုရားရဲ့ပိဿကဗုဒ္ဓပါ။ဘယ်လိုလဲဘယ်လိုပါလဲ
။
မြတ်စွာဘုရားကလည်းဘလူမဘလူစီကမှတရားမနာပဲနဲ့သူကိုယ်တိုင်သိနိုင်တဲ့သွားရတတ်ရှိတယ်။နော်။ပိဿကဗုဒ္ဓရှင်မြတ်များကလည်းပဲဘလူစီကမှတရားမနာပဲနဲ့သူကိုယ်တိုင်ထိုးထွင်းပြီးတော့သိနိုင်တဲ့သောရတ္တိမရှိဘူးလားရှိပါဘူး။မြတ်စွာဘုရားနဲ့ပိဿကဗုဒ္ဓမတစ်ပါးကျန်တဲ့ပုဂ္ဂိုလ်တွေဘယ်လိုပုဂ္ဂိုလ်မျိုးပဲဖြစ်ဖြစ်သရဝစီကမတရားနာကြမထားဘူးဆိုရင်သစ္စာတရားတွေခန္ဓာတရားတွေအာယတနာတရားတွေဓာတ်တရားတွေယုံနာတရားတွေနာကြမထားဘူးဆိုရင်ဘုရားနဲ့ပိဿကဗုဒ္ဓမတစ်ပါးကျန်တဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်မှမဲ့ဖို့မရနိုင်ပါဘူးလေဒီလိုမလားအဲ့ဒါကြောင့်မလို့ဘုန်းကြီးတို့ဒီကရမတွေလည်းပဲသစ္စာတရားတွေနာကြားဖို့မလိုဘူးလားလို့လား ဒုဝေဟိတုဒုဝေပစ္စယသာဝကသသမ္မာဒိဋ္ဌိယဥပါဒာယပရာဒေါသဂောတောသစ္စာနုတ္တတိပရာဒေါသစ္စာတရားဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်များရဲ့သဏ္ဍာန်မှာသစ္စာနုတ္တတိသစ္စာနဲ့ဆက်တဲ့တရားတွေကိုဂောတောနာကြားထားရမယ်ဒီလိုမလားအဲ့ဒီလုပ်ငန်းတွေရဘုန်းကြီးတို့နံပါတ်၄လုပ်ငန်းတွေကလေးသစ္စာတရားနာကြားနေတဲ့လုပ်ငန်းတွေလုပ်နေကြတာမလား အဲအားဖြင့်လုပ်နေကြလို့သစ္စာတရားတွေသိလာပြီခန္ဓာ၅ပါးအကြောင်းသိလာပြီယုတ်တရားနဲ့တရားအကြောင်းတွေသိလာပြီအဲဒီလိုသိလာတော့မှဒီခန္ဓာ၅ပါးကတခြားရှိတယ်လားမိမိတို့တဏ္ဍာရှိတယ်အေးမိမိတို့တဏ္ဍာရှိတဲ့သစ္စာတရားတွေတခြားနဲ့ကြည့်ရမှာလားကိုယ်ဉာဏ်နဲ့ကြည့်ရမှာလား အဲဒီလိုကိုယ်ဉာဏ်နဲ့ကြည့်တဲ့အလို့ကိုပါဠိကဘယ်လိုဆုံးတော့လို့ဆိုတော့ဣဇာတိသသမ္မာမနတိကာရောဒီလိုဆိုရဲနော်ဣဇာတိသမိမိတို့ရဲ့သန္တာမှာသမ္မာကောင်းစွာမနတိကာရောကြားထားတဲ့နားထားတဲ့တရားအတိုင်းကိုယ်တိုင်ဆင်ခြင်နှလုံးသွင်းပွားများပြရမယ်လို့ဒီလိုဆိုလိုတာပေါ့နော
်
ကဲကောင်းပြီဒါဖြင့်သစ္စာတရားနားကြားတာကနံပါတ်၄အလုံးအဲဒီသစ္စာတရားကိုကိုယ်တိုင်ရှုမှတ်သုံးသပ်ပွားများတာကနံပါတ်၄အလုံးနံပါတ်၄အလုံးကဘာလို့ရမှာတော့သစ္စာတရားနာကြားရမယ်နံပါတ်၄အလောကဘာလို့ရမှာလဲသစ္စာအလောတွေအားထုတ်ရမယ်ဟုတ်တယ်မလားနံပါတ်၁အလောကဘာလို့ရမလဲ
သ
စ္စာတရားနာကြားရမယ်နံပါတ်၂အလောကဘာလို့ရမလဲသစ္စာအလောတွေအားထုတ်ရမယ်ဒီလိုမလားအဲဒီတော့သစ္စာအလောတွေအားထုတ်ဖို့ရန်အတွက်ယခုသစ္စာတရားနာကြားနေတာဖြစ်တော့ ဘုန်းကြီးတို့ကသစ္စာတရားကိုမဟုတ်ပြရမလားဟောပြရမ
ဟ
ုတ်ပြရဟောပြဒါပဲဆက်ပြီးတော့ပြောပြမယ်သစ္စာဆရာကဘယ်နှပါအဲ့ဒီသစ္စာလေးပါဓမ္မသိရမယ်သစ္စာကဘာသစ္စာဒုက္ခသစ္စာဆရာကဘယ်လိုတွေပါလေသန္တာ၅ပါးဘယ်လိုတွေတော့ဒုက္ခသစ္စာဆရာကဘယ်လိုတွေတော့ကျက်ပြန်ရည်ကြလိုက်ပါဘယ်လိုတွေပါလေရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခဏပါတော့အချင်းချင်းလိုက်တော့ဗာတရားနဲ့ဗာတရားတော့ယုတ်တရားနဲ့နာတရားအချင်းပွားလိုက်တော့ခန္ဓာ၅ပါးအဲ့ဒီယုတ်တရားနာတရားခန္ဓာ၅ပါးဒီပါသ္စာတော့ဒီအထိပြောပြပြီနော်ခန္ဓာမိသားစုခေါင်းကြီးတို့ရှေ့ကိုတင်ကြည့်တက်လိုက်ပါမယ်ခန္ဓာ၅ပါးဒီဒုက္ခသစ္စာအကြည့်ချုပ်လိုက်တော့ယုတ်တရားနံတရားဒီဒုက္ခသစ္စာဒီလိုမလားကောင်းပြီဒါဖြစ်လို့ရှိရင်ယုတ်တရားနံတရားဒုက္ခသစ္စာခန္ဓာ၅ပါးဒီဒုက္ခသစ္စာဘာပဲလို့ဆိုတော့အဲ့ဒီခန္ဓာ၅ပါးကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာဘာလိမ့်မလဲမေးဖို့မလိုဘူးလားလို့လားခန္ဓာ၅ပါးဒီဘာသစ္စာယုတ်တရားနံတရားဒီဘာသစ္စာအဲ့ဒီယုတ်တရားနံတရားကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာလဲဆိုရင်ယုတ်တရားဒီတခြားတရားလားသင်္ခါရတရားလေးလားအကြောင်းကပြုပြီးလို့ဖြစ်လာတဲ့အကျိုးတရားလေးဟုတ်တယ်မလားယုတ်တရားဒီဘယ်လိုတရားလေးတော့အကြောင်းပြုပြီးလို့ဖြစ်လာတဲ့အကျိုးတရားနတ်တရားကလည်းဘယ်လိုပါလဲအကြောင်းပြုပြီးလို့ဖြစ်လာတဲ့အကျိုးတရားအေးတကွရှင်မှာရှိတဲ့ပုဂ္ဂိုလ်များကဖြန့်စင်းလို့ဖြစ်လာတာလားအကြောင်းဖြစ်လို့အကျိုးဖြစ်လာတာလားအကြောင်းဖြစ်လို့ဘုရားသခင်ကရောမြတ်ကြီးကဖြန့်စင်းလို့ဖြစ်လာတာလားအကြောင်းရှိလို့အကျိုးဖြစ်လာတာလား
အကြောင်းရှိလို့ဖြစ်လာတာ
အကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားလေးမို့လို့တခြားလို့ပြောတာလားသိက္ခာတတရားလို့ပြောတာသိက္ခာတတရားဒီလိုမလားဘာဖြစ်လို့သိက္ခာတတရားလို့ပြောတော့အကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားမို့ဘာဖြစ်လို့ပါလဲယုတ်တရားကလည်းတခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားနတ်တရားကလည်းတခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားတကောရှင်ဝါရှိတဲ့ပုဂ္ဂိုလ်တွေဖြန့်စင်းလို့ဖြစ်တာဟုတ်ရဲ့လား ဟုတ်ပါဘူးခင်ဗျာရှင်ကရမြတ်ကြီးကဖြန့်စင်းပြီလို့ဖြစ်တာဟုတ်ရဲ့လား
ဟုတ်ပါဘ
ူးဘာကြောင့်ဖြစ်တာတော့အကြောင်းကြောင့်ဖြစ်တဲ့ယုတ်တရားအကြောင်းကြောင့်ဖြစ်တဲ့ယုတ်တရားမို့လို့သူ့ကိုဘယ်လိုခေါ်မလဲသိက္ခာတတရားနော်အကြောင်းကြောင့်ဖြစ်တဲ့ယုတ်တရားမို့လို့ယုတ်တရားကလည်းဘာတရားအကြောင်းကြောင့်ဖြစ်တဲ့ယုတ်တရားမို့လို့နံတရားကလည်းဘာတရားဒီလိုဆိုတော့နည်းနည်းလေးတစ်ဖြည်းဖြည်းနဲ့ကြည်ကြည်ကြည်ကြည်ပြလိုက်တဲ့အခါကျတော့နောက်ဆုံးသိက္ခာတတရားနာမတစ်မျိုးနဲ့မဖြစ်ဘူးလားဖြစ်သွားလ
ား
ခုနကျေပွားလိုက်တော့ကခန္ဓာ၅ပါးနည်းနည်းလေးကြည့်ထုတ်လိုက်တော့ယုတ်တရားနဲ့နံတရားဒီတော့ပေါ်ကျင်းလိုက်တော့ဗာတရားတော့သိက္ခာတရားဗာဖြစ်လို့တော့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမို့လို့ဗာဖြစ်လို့ပါလေအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမို့လို့သိက္ခာတရားဒီလိုမလားကောင်းမြန်တဲ့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားသိက္ခာတရားလေးဒီဘယ်လိုသဘောရှိတယ်လဲပြီးတော့မြတ်စွာဘုရားသခင်ဘုရားမြတ်ကြီးကဟောကြားထားပါတယ်တပ္ပိသင်္ခါရအနိစ္စမဟုတ်ဘူးလားဟောတာသဗ္ဗေလောကုံသောသင်္ခါရသင်္ခတာတရားတို့သည်သင်္ခါရသင်္ခတာဒီဟုသောယုတ်တရားနဲ့တရားတို့သည်အနိစ္စဘာဖြစ်တတ်တော့ဖြစ်ပြီးပြတ်တတ်ပါလေဘုရားဟောခဲ့တာနော
်
ဘုန်းကြီးတို့ပြောတာလားဘုရားရှင်ကလည်းဒီပြောခဲ့တာလ
ား
ဒီသင်္ခတာတရားမှန်ရင်ဘာဖြစ်တတ်တော့ဖြစ်ပြီးပြတ်တတ်ပါလေဒီလိုသောယုတ်တရားကလည်းဘာဖြစ်တတ်တော့ဖြစ်ပြီးပြတ်တတ်တယ်နတ်တရားကလည်းပဲဖြစ်ပြီးပြတ်တတ်ပါတယ်ဒီလိုမလားယုတ်တရားကလည်းဖြစ်ပြီးပြတ်တတ်ပါတယ်နတ်တရားကလည်းပဲ
ဖ
ြစ်ပြီးပြတ်တတ်ပါတယ်အဲ့တော့ဖြစ်ပြီးပြတ်တတ်တဲ့သဘောတရားဒီပါသစ္စာဖြစ်ပြီးပြတ်တတ်တဲ့သဘောတရားဒီပါသစ္စာဟောဒီလိုဆိုဒုက္ခသစ္စာဒုက္ခသစ္စာလို့ပြောနေတာဒီတခြားကြောင့်ဒုက္ခသစ္စာလို့ပြောတာလားဖြစ်ပြီးပြတ်တတ်တဲ့သဘောရှိတော့ဒုက္ခသစ္စာလို့ပြောတာလ
ား
ဒီလိုဆိုရင်ဒုက္ခသစ္စာမြင်ရင်ပါတယ်ဆိုရင်တခြားကြည့်ရမှာလားခန္ဓာ၅ပါးကြည့်ရမှာလ
ား
ခန္ဓာ၅ပါးကြည့်တော့တခြားမြင်အောင်ကြည့်ရမှာလားဖြစ်ပြမြင်အောင်ကြည့်ရမှာလား
ဖြစ်ပြ
ကပါသစ္စာအဲ့ဒီဒုက္ခ သစ္စာကဒုက္ခသစ္စာပါပဲလို့သိတဲ့ဉာဏ်ကဗာသစ္စာ
တ
ပည့်ညတော့ကာလမှာသမှုရိယမသိဘူးလားသိလား သိတာကဗာသစ္စာနိဗ္ဗာန်တရားကိုမျက်မှောက်မပြုတ်ရဘူးလားပြုတ်ရမျက်မှောက်ပြုတ်ရတာကဗာသစ္စာသစ္စာလေးမှာမဆိုင်ဘူးလားဆိုင်သွားဘုန်းတော်ဒကာသမားတွေယခုจิตจันจุกาท่องနေတာကလည်းပဲတခြားဆိုင်အောင်ကြိုးစားနေတာလားသစ္စာဆိုင်အောင်ကြိုးစားနေတာလ
ား
ဒီအရာကြောင့်သစ္စာဆိုင်အောင်ကြိုးစားကြပါလို့တိုင်တွန်းရင်းနဲ့ယနေ့နိုင်ရှိပြီဖြစ်တဲ့အတွက်သာဓုသုံးကြိမ်ကိုတရားပွဲဒီကုန်းချုပ်လိုက်ပါဤကြမ္မာချမ်းသာသောဖြင့်များ